ကကိုကြီးကဒီနေ့စာအုပ်ထုတ်ဝေဖြစ်တယ်ပေါ့နော်အဲ့ဒီစာအုပ်နဲ့ပတ်သက်ပြီးတော့ဒီစာအုပ်ဘာကြောင့်ထုတ်ဝေဖြစ်တယ်ဆိုတဲ့အကြောင်းရင်းကိုသိပြစေရှင်
။ဟုတ်ဒီလိုပါကျွန်တော်တို့ဒီထောင်ကလွတ်လာပြီးတဲ့အချိန်မှာပေါ့လေကျွန်တော်တို့ရင်ဆိုင်ရတဲ့နိုင်ငံရေးစီးပွားရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်သုံးသပ်ချက်အဲ့ဒါတွေကိုဒါအထူးသဖြင့်တော့ပြည်တွင်းဂျာနယ်တွေကနေပြီးတော့ပေးကြမြန်းညာတာတွေပေါ့လေ။ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ပြောခဲ့တော့ကတော့ဂျာနယ်တစ်ခုစီမှာပြန့်ရှဲနေတာတော့နောက်ဂျာနယ်ရဲ့သဘာဝကလည်းဖတ်ပြီးလို့ရှိရင်ဒီဟာကိုဂျာနယ်သိမ်းနေတာကရှိတော့ရှိတယ်နည်းတယ်ပေါ့ဆိုတော့အခုကတော့ကျွန်တော်ကတောက်တစ်ခုထဲမှာတစုတစည်းထဲနဲ့ကျွန်တော်ပြောခဲ့ဆိုခဲ့တဲ့ကျွန်တော်ရဲ့အတွေးတွေသုံးသပ်ချက်တွေအဲ့ဒါတွေတနေရာထဲမှာပြန်ပြီးဖတ်နိုင်အောင်ဖြူစည်းပြီးတော့ထုတ်ဝေတဲ့သဘောပါအဲ့တော့ဒါကသမိုင်းတန်ဖိုးအရာလေအဲ့ဒီကာလကဖြစ်ပျက်တွေပေါ်မှာကျွန်တော်အမြင်သုံးသပ်ချက်တွေကိုဒါပတ်တန်းတင်ပြတာဖြစ်တာပေါ့ဒီနိုင်ငံရေးစိတ်ဝင်စားတဲ့လူငယ်တွေလေ့လာခြင်းနဲ့သူတွေအတွက်လည်းပဲဒါဟာဟိုတတော်တန်နေရာကနေတော့အထောက်အကူဖြစ်နေတယ်ဆိုတော့ပြောလဲပါတ
ယ်အခုဒီစာအုပ်ကိုပြောခြင်းလို့ပြောခဲ့တာတွေလို့အမည်ပေးထားတာအဲ့လိုဘာကြောင့်အမည်ပေးဖြစ်တယ်ဆိုတာလေးရှင်းပြပေးပါလားရှင
်ပြောခြင်းလို့ပြောခဲ့တာတွေနော်အခုဒီစာအုပ်ရဲ့နာမည်ကဒီကတော့ကျွန်တော်တို့မှာပြောခြင်းတာတွေရှိပြီးတော့ပြောခွင့်မရတဲ့ကာလတွေကိုကျွန်တော်ဖြတ်ခဲ့ကြရတယ်အဲ့တော့ဒီမှာပါတဲ့အကြောင်းအရာတွေအတွေ့အမြင်တွေကကျွန်တော်တို့ဒါအချင်းတောင်နဲ့ရှိနေစဉ်ပါကလေးကစဉ်းစားဖြစ်တဲ့တွေးဖြစ်တဲ့ပြောခြင်းနေခဲ့တဲ့ဟာတွေအဲ့တော့ကျွန်တော်တို့ပြန်လွတ်လာတဲ့အချိန်မှာအထိုက်လျော့ဝင်လင်းမှုလေးရလာတော့ဒီပြည်တွင်းသတင်းဌာနတွေကမေးမြန်းတာတွေပြည်ပသတင်းဌာနတွေကမေးမြန်းတာတွေမှာကျွန်တော်ပြောပြသွားတယ်ပြောခွင့်ရသွားတယ်ဆိုတော့အဲ့တော့ဒီပြောခြင်းလို့အောင်းထားရတဲ့ဆုထားရတဲ့အကြောင်းအရာတွေကိုပြောပြသွားတဲ့အချိန်မှာအဲ့ဒီအင်တာဗျူးတွေမွေးဖွားလာတယ်ပေါ့ဒါကြောင့်မလို့ကျွန်တော်တို့ဒီ interview တွေအားလုံးဖုတ်ထုတ်တဲ့အချိန်မှာပြောခြင်းလို့ပြောခဲ့တာတွေလို့ကျွန်တော်ကောင်းခြင်းတက်ခဲ့တာပ
ါဆိုတော့ဒီစာအုပ်ထဲမှာအခုပြည်ပသတင်းဌာနတွေကနေပြီးတော့ဟိုဆက်သွယ်မေးမြန်းထားတာတွေပါတယ်ဆိုတဲ့သဘောပေါ့နော
်အခုကတော့စာပေစီစီရေးလည်းမရှိတော့ဘူးဆိုရင်တော့ကျွန်တော်အခုဒါအတွဲ1ပြီးလို့အတွဲ2-3ဆိုရင်တော့ဖြစ်နိုင်ရင်ဒါတခြားဌာနတွေနောက်တခြားဒီဟောပြောပွဲတွေမှာပြောခဲ့ဆိုခဲ့တဲ့ဟာတွေတွေလည်းကျွန်တော်ပြန်ပြီးတော့မှတ်တမ်းဖြစ်အောင်ပေါ့နိအဲ့ဒါတွေတော့လုပ်ချင်တဲ့ဌာနရှိပါတယ်
ဟုတ်ကဲ့စာအုပ်ထုတ်ဝေနိုင်အောင်ပေါ့လေဘလောက်ချိန်တိုင်းတာယူခဲ့ရလဲနောက်ဘလို့အခက်အခဲတွေမျိုးရင်ဆိုင်ရတာမျိုးရှိလဲရှင
့်အဓိကကတော့ဝိုင်းဝန်းကူညီကြတဲ့သူတွေကြောင့်ပါဒီစာအုပ်ဖြစ်အောင်ရေးထွက်ဒီဂျာနယ်တွေအဟောင်းတွေကိုလိုက်ပြီးတော့စုစည်းပြီးတော့ကျွန်တော်အင်တာဗျူးတွေကိုစုဆောင်ပေးတဲ့ဒီဇက်လေးကိုတင်ပေါ့နောက်တစ်ခါဒီစာအုပ်ချမ်းချီရေးထုတ်ဝေရေးဒီပုံစံရေးကစပြီးတော့ဝိုင်းပြီးကူညီပေးကြတဲ့သူတွေနောက်ကျွန်တော်အင်တာဗျူးတွေကိုပေါ်ပြပေးခဲ့ကြတဲ့ဒါနဲ့အသီးသီးပေါ့လေအဲ့ဒါဒီအားလုံးကဒီစာအုပ်ချင်းမှာပို့တယ်ဒါကျွန်တော်ဟိုကျေးဇူးတင်ရမယ်လေးစားအသိမပြုရမယ်ပုံကိုယ်လေးပေါ့
အခုပြောသွားတဲ့အထက်မှာကဒီအချင်းထောင်ကလွတ်လာပြီးနောက်ပိုင်းနိုင်ငံရေးအတွေ့အကြုံအတွေ့အမြင်တွေဆိုတော့အချင်းထောင်တင်းကာလဟိုအရင်ကာလတွေကအတွေ့အကြုံတွေမျိုးရောစာအုပ်ထုတ်ဖို့စီစဉ်ရှိလားရှင
်အဲ့ဒါကတော့ကျွန်တော်ကဟိုအချိန်မရတာလဲပါတယ်သူ့အရာကြီးကပြန်မရေးပြဘူးပေါ့နော်ဟိုစိတ်ကူးတော့ရှိပါတယ်ကျွန်တော်တို့အားလေးတွေပြန်ပြီးတော့မှတ်တမ်းလေးတွေပြည့်အောင်တော့ရေးတော့ရေးသွားခြင်းပါတယ
်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ